ပြည်နိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အဆိုးရွားပုံမချေနှံ့မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရဲတံချာရှိလာခြင်းမှာပဲအဆိုးရွားကိုထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမဲ့ရုပ်မြင့်တံချာကဒီကနေ့ပဲပြသလိုက်ပါတယ်။ UN နိုင်ငံအလံတွေကိုဝေယံပြီးနိုင်ငံအုပ်ချုပ်ရာအယတုလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုပြသခဲ့တာပါ။ဘာသာရေးခေါင်းဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့ပြီးလူ21ယောက်ထက်မနည်းတည်ဆုံးခဲ့ရတဲ့အဆိုးရွားဆန့်ကျင်ဆန္ဒပြပွဲတွေဟာပြည်ပအဆိုးရွားတွေရဲ့လှုပ်ဆော်မှုကြောင့်ဖြစ်ရတာလို့အပြစ်ပေါ်ထားပါတယ်။ UN နိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မကြသေးရင်ရည်တည်ကစလို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးအပါဝင်နီလန်ပေါင်းစုံသုံးပြီးတိုင်းပြည်ရဲ့ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့ကရုပ်မြင်သံကြားမိန့်ခွန်းမှာပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါဆန္ဒပြပွဲတွေနဲ့ပတ်သက်လို့တိုင်းပြည်ကိုအတိအပြည့်ပြောကြားသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ UN မျိုးသားလူညီညွတ်ရေးကောင်စီအတွင်းရေးမှူးအလီရှန်ခါနီကတော့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပေါ်အမေရိကန်ဗြိတိန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုအပြစ်တင်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN ဆွေးနွေးကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအားပေးကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရစက်ချင်းချုပ်ပြီးဖောက်ပြန်တဲ့ UN ဆွေးနွေးကိုနောက်ဆုံးမှာ UN လူထုကဆန့်ကျင်ခဲ့ကြကြောင်းမနေ့ကစက်တက်စုစုလိုရေးသားတဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါ။သမ္မတဘရက်ကိုဝါမလက်ထက်မှာမမမမထောက်ပံ့ပေးခဲ့တဲ့အကူအညီတွေဟာအကျန်းဖက်ဝါရီနဲ့အာဏာပိုင်တွေအိတ်ခတ်ထက်သာရောက်ကုန်ပြီးအီရန်လူထုကတော့အစားအစာမလုံလောက်မှုငွေကြေးဖောင်းပွားမှုလူခွင့်ရေးကိမက်မှုတွေနဲ့ကြုံခဲ့ရကြောင်းနဲ့ချီနေကိုအမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ UN နိုင်ငံခြားရေးဝန်ကြီးဌာနကတော့သမ္မတထရန့်အနေနဲ့တခြားနိုင်ငံတွေကိုထိခိုက်စွာကားတဲ့အသုံးမချတဲ့မှတ်ချက်တွေကို Twitter မှာရေးပြီးအချိန်ဖြုန်းနေမယ်စားအမေရိကန်မှာတနေ့တနေ့လူတွေသိချင်းနေရတွေတန်းတဲ့ချင်းရဲ့အိုးမဲ့အိမ်မဲ့တွေငတ်မွနေသူတွေလို့ပြည်ရင်းရေးကိုအာရုံစိုက်တဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။